ယူကရိန်းပဋိပက္ခပိုတင်းမာလာချိန်မှာအမေရိကန်နဲ့ရုရှားသမ္မတဒီနေ့ဖုန်းနဲ့ဆွေးနွေးကြဖို့ပြင်နေကြပါတယ်။ဒီမတိုင်ခင်ပြင်သစ်သမ္မတနဲ့ရုရှားသမ္မတအရင်ဆွေးနွေးကြမှာပါ။ရုရှားအနေနဲ့ယူကရိန်းကိုရှေ့ဘက်မှာဝန်တိုက်ဖို့အသင့်ဖြစ်နေပြီလို့အမေရိကန်ထောက်လှမ်ရေးအစီအကံစာတွေကဖော်ပြနေချိန်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ရုရှားသမ္မတဗလာဒီမာပူတင်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့အခုလိုဆွေးနွေးပွဲစီစဉ်မှုတွေဖြစ်လာတာပါ။ရုရှားအခုလိုဝန်တိုက်တာကရှေ့ဘက်အစောဆုံးအနေနဲ့ဗိုလ်ရုနစ်မှာဖြစ်လာနိုင်တယ်လို့ထောက်လှမ်ရေးအစီအကံစာတွေကခန့်မှန်းထားချိန်မှာယူကရိန်းမြို့တော်ကီယက်မှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းတွေကိုတော့ဆက်ပြောင်းရွှေ့နေပါပြီ။ဒါအပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအခုလိုရုရှားစီးတိုက်ခတ်မှုအန္တရာယ်တိုးလာနေတာကြောင့်အမေရိကန်တွေအနေနဲ့ယူကရိန်းကိုခရီးမသွားကြဖို့နဲ့ရောက်ပြီးသားလူတွေလည်းချက်ချင်းပြန်လာကြဖို့သတိပေးစာတွေထုတ်ပြန်ထားပါတယ်။တချို့အမေရိကန်တန်ဝန်ထမ်းအနေနဲ့ကတော့NATO စစ်မဟာမိတ်အဖွဲ့ဝင်ပိုလန်နိုင်ငံနဲ့ဆက်နေနေတဲ့ယူကရိန်းအနောက်ပိုင်းဒေသအထိကိုရွှေ့ပြောင်းပြီးယူကရိန်းနိုင်ငံတဲ့အမေရိကန်တန်ယုံတည်ရှိမှုထိန်းထားဖို့အလားအလာရှိနေပါတယ်ခင်ဗျ။